ဟုတ်ကဲ့ပါရှင်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဖိတ်ကြားချက်နဲ့နေပြည်တော်မှာသမရဦးသိန်းစိန်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအစိုးရနဲ့ဘယ်လိုလက်တွဲဆောင်ရွက်မလဲဆိုတာတွေကိုလာရောက်ဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံမှာနှစ်ပေါင်း60ကျော်ဖြစ်ပွားနေတဲ့ပြည်တွင်းစစ်ကြီးချုပ်ငိမ့်နိုင်အောင်လက်ရှိအစိုးရနဲ့လက်တွဲဆောင်ရွက်နိုင်ရေးအရင်ကနားလည်မှုလွဲခဲ့တာတွေအပြန်အလှန်တန်ရရှိခဲ့တာတွေကိုပြည်လဲသွားအောင်လာရောက်ဆွေးနွေးတာဖြစ်တယ်လို့ကောင်စီဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ကသတင်းစာရှင်းလင်းပွဲမှာရှမ်းဘာသာစကားနဲ့ပြောကြားခဲ့ပါတယ
်ဘုန်းကမမနဲ့စဖော်ဝါကလီကိုခေါင်ကနမ်ကိုကဝမ်ဘန်ဟောခါတုတ်တဲ့နန်ကဘမီစင်းနာမန်ခါရန်ဟုတ်ဒီလက်
ဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ပြောကြားခဲ့တာတွေကိုစကေပြန်ကအခုလိုပြန်လည်ရှင်းပြခဲ့ပါတယ်ရှင်
ကျွန်တော်တို့ပြည်အောင်စုမြန်မာနိုင်ငံဟာအမရမတာယာပြည်တော်ပြန်စားထားတဲ့ဖွဲ့ချွေဝါတဲ့အတိုင်းကြီးဖြစ်ပါတယ်ဒါပေမဲ့ပြည်တွင်းစစ်မီးယာ250 60ကျော်ပြီးတောင်းလောင်ခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဟိုတိုင်းပြည်ကြီးအောင်ချခဲ့ရပါတယ်အကြောင်းကတော့ရှေ့ဆောင်မှာကျွန်တော်တို့ဒီလိုပြည်တွင်းစစ်မီးရဲ့ချုပ်ငိမ့်သွားအောင်ဒီလိုလှုပ်ဆောင်လက်တွဲပူးပေါင်းပြီးလှုပ်ဆောင်မယ်ဆိုတာသမရိုင်းမျိုးလာရောက်ညှိနှိုင်းဆွေးနွေးခြင်းဖြစ်ပါတယ်ဒီတော့တစ်ဖက်ကလည်းကျွန်တော်တို့အရင်ကမြန်မာခဲ့ကြတာတွေတန်တရားတွေထားခဲ့ကြတာတွေကိုပြန်လည်နားလည်မှုရရှိအောင်ကြွင်ကြည့်မှုရရှိအောင်ဆိုပြီးတော့ကျွန်တော်တို့တမနာချင်းနဲ့ဆွေးနွေးဖြစ်ခဲ့ကြပါတယ်
1962ခုနှစ်မှာဗိုလ်ချုပ်နေဝင်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းတွေပိတ်ဆို့ခံခဲ့ရတာတွေကိုသမရဦးသိန်းစိန်ကပြန်လည်ဖွင့်လှစ်ပေးနိုင်ခဲ့တယ်လို့နိုင်ငံတော်သမရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာလည်းလမ်းမှန်ပေါ်ကိုရောက်ရှိနေပြီဖြစ်တယ်လို့သုံးသပ်ကြောင်းဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ကပြောခဲ့ပါတယ
်သမရဝန်ဟိုဝန်မနဲ့เฮาหันว่ามันเป็นเส้นทางอันถูกเนี่ยมันเป็นเส้นทางอันเดียวนําบ่ฮู้ดูเมืองมาได้ตั้งแต่ผู้ชุมนุมในเวชิมาแล้วขึ้นมานั้นเหมือนนั่งติดพับถู
ดุติยาบุจุจี้ยั่วสิเปาะจักแก่ดาฤกูสเกเปียงก็อะคูโลเปลี่ยนแลရှင်းပြแก่บาเดရှင
်อันนี้อโซราติเนี่ยနိုင်ငံတော်ตํารจีลงส่งอยู่ได้ဒီနေချင်းပေါ်ဆောင်ရေးလမ်းစဉ်တွေအားလမ်းမှာမကြောက်နေပါဘူးလို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ကျွန်တော်1962ခုနှစ်ကဗိုလ်ချုပ်ရေးဝင်ကိုစားနာသိပြီးတဲ့နောက်ဒါကျွန်တော်ဒီမိုကရေစီလမ်းတွေကိုပိတ်ခဲ့တယ်နိုင်ငံတော်ရဲ့လွတ်တက်ရေးတကားတွေကိုပိတ်ခဲ့တယ်အဲဒါကြောင့်မလို့ပြည်တွင်းမှာလည်းပြည်တွင်းပြည်ပခါတွေပေါ်ပေါက်လာခြင်းဖြစ်ပါတယ်ယနေ့ဒီနိုင်ငံတော်သမ္မတကြီးကအပြောင်းလဲတွေလုပ်လာတယ်ဒီလိုမျိုးနိုင်ငံရေးတကားတွေကိုဆွေးနွေးဖို့နိုင်ငံရေးတကားတွေဖွင့်လှစ်လိုက်တယ်ဒါလည်းလမ်းမှန်ကံပေါ်ရောက်နေပြီလို့ကျွန်တော်ယုံကြည်ခြင်းပဲယုံကြည်ပါတယ
်နိုင်ငံတော်သမ္မတနဲ့တွေ့ဆုံရမှာဒီမိုကရေစီကြကြအုပ်ချုပ်တဲ့ပြည်အောင်စုစနစ်ဖြစ်ဖို့ပြည်သူတွေလိုလားနေကြောင်းနဲ့နှစ်ဖက်စစ်တပ်ကိုယ်စားလှယ်တွေအပြင်ပြည်သူတွေပါဝင်တဲ့ညီညာရေးကြီးကြပ်စောင့်ကြည့်ရေးကော်မတီဖွဲ့ဖို့ကိုလည်းတင်ပြခဲ့ကြောင်းကောင်စီဥက္ကဋ္ဌကပြောကြားခဲ့ပါတယ
် Point 2ကเกิดขึ้นมาอยู่ฉะนั้นนะคือบ่ได้อุ่นเอไหลนะคือบ่ได้เกิดขึ้นมาดาเทเฮ็ดมาจุ่มดูลำกินด้วยลองงําเห็นนั้นก็ธรรมดาก็นักได้ปา
ဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ပြောကြားခဲ့တာတွေကိုစကေပြန်ကအခုလိုပြန်လည်ရှင်းပြခဲ့ပါတယ်ရှင်
ကျွန်တော်တို့ထပ်ပြီးတင်ပြတာကဒီမိုကရေစီစနစ်နဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်ဖို့နဲ့ပြီးတော့ဒီလူလူတွေရဲ့စီမံကိုပိုင်လွတ်လပ်ခွင့်လောကစားပိုင်ခွင့်ဆိုတာရှိဖို့အတွက်ကျွန်တော်လည်းတင်ပြဆွေးနွေးခဲ့ပါတယ်ကျွန်တော်တင်ပြတဲ့ချက်ထဲမှာပြည်သူတွေရောတိုင်းသားတွေအားလုံးကတော့မျှော်လင့်နေတာတော့ကျွန်တော်တို့ဒီမိုကရေစီစနစ်နဲ့အုပ်ချုပ်တဲ့ဖက်ဒရယ်နိုင်ငံဖြစ်ဖို့ဆိုပြီးအားလုံးမျှော်လင့်နေကြတယ်ဆိုတော့လည်းကျွန်တော်တင်ပြဆွေးနွေးခဲ့ပါတယ်ကျွန်တော်ပြည်တွင်းစစ်တွေချုပ်ငိမ့်ဖို့ဖြစ်ပေါ်နေတဲ့ flip card တွေဖြေရှင်းနိုင်ဖို့ဆိုပြီးတော့ကျွန်တော်တို့ရင်းချမ်းကြီးချက်ဆောင်လျှောက်ရေးကော်မတီဖွဲ့ဖို့ကျွန်တော်တို့ဒီ channel တင်ပြဆွေးနွေးတဲ့နေရာမှာသမ္မတကြီးရတဲ့ဒီကော်မတီဖွဲ့စည်းဖို့ဆိုပြီးတော့လက်ခံခဲ့ပါတယ်
။ဒါအပြင်ပြည်ထောင်စုစစ်စစ်ဖြစ်ဖို့သမ္မတတအုပ်တွေကစူးစမ်းလို့မရကြောင်းဗပောင်းဆောင်ကဖွဲ့စည်းတွေကလည်းပူးပေါင်းပါဝင်ဖို့လိုအပ်ကြောင်းလည်းနိုင်ငံတော်သမ္မတကပြန်လည်ပြောကြားခဲ့တယ်လို့ဆိုပါတယ်။အပြစ်ခက်ရက်စဲပြီးနောက်ပိုင်းရှမ်းပြည်ဘက်မှာတိုက်ပွဲတွေထပ်ဖြစ်နေတာဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ယုံကြည်မှုတိစောက်ဖို့အားနည်းနေတာကြောင့်ဖြစ်ပြီးဒီတိုက်ပွဲတွေဟာတပ်မတော်ဘက်ကစတင်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ကပြောခဲ့ပါတယ
်။ Point 2ကဖွင့်မှာနဲ့ခုစကောင်းနဲ့ Point 2က50ပါ။ဘတ်မနဲ့ဟောလဲမဟုတ်ထုတ်တမတာရမ Point 2နဲ့မတည်လို့တော့
ဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ပြောကြားခဲ့တာတွေကိုစကေပြန်ကအခုလိုပြန်လည်ရှင်းပြခဲ့ပါတယ်ရှင်
။ဖြစ်ခက်ရက်စဲပြီးတဲ့နောက်ပိုင်းကျွန်တော်တို့တိုက်ပွဲပေါင်း50ကျော်ဖြစ်ခဲ့ပါတယ်။ယနေ့မှလည်းကျွန်တော်တို့သမ္မတကြီးနဲ့လည်းတွေ့ဆုံဆွေးနွေးခွင့်ရှိခဲ့ပါတယ်။ဒါကြောင့်မလို့ဒီနောက်ပိုင်းမှာလည်းဒီတိုက်ပွဲတွေကပုံပြီးဆော့ချလာမယ်လို့ကျွန်တော်ယုံကြည်ပါတယ်။အရင်ကဖြစ်ခဲ့တဲ့တိုက်ပွဲတွေဟာလည်းတပ်မတော်ရဲ့ main ကြောင့်အိမ်မှာကျွန်တော်တို့ဖွဲ့လို့စားပြီးတော့တိုက်တာများပါတယ်။အကြိမ်ရဲ့ထန်လူကြီးကအမိတ်မရှိဘူးဆိုရင်တော့ဒီတိုက်ပွဲတွေကလည်းဖြစ်လာနိုင်တော့မှာမဟုတ်ပါဘူး။
ဒါအပြင်မေလကုံပိုင်းက KIA နဲ့အစိုးရရဲ့ညဉ့်ညဉ့်ဆွေးနွေးပွဲကရရှိထားတဲ့သဘောတူညီချက်တွေကိုဘယ်အဖွဲ့အစည်းဘက်ကဖောက်ပြက်တယ်ဆိုတာဆက်လက်ဆောင်ကြည့်ဖို့လိုအပ်တယ်လို့လည်းပြောပါတယ်ရှင်
။အခုပြည်ခါနံကတော်တော်များများနဲ့ဟောကယံဘဝကတိတန်တို့อยู่။ဟ ผาเดพิดขอโทษร้องเผาซ้ำเดเฮ็ดเฮ็ดในบ้านเมืองโตแก่นั้นน่ะเผาหลวงกันก็ด้วยท่าน
ဒုတိယဗိုလ်ချုပ်ကြီးရွေးစစ်ပြောကြားခဲ့တာတွေကိုစကေပြန်ကအခုလိုပြန်လည်ရှင်းပြခဲ့ပါတယ်ရှင်
။ဒီခရင်ဆွေးနွေးပွဲနဲ့ပတ်သက်လို့လည်းအားလုံးအဖက်ဖက်ကလည်းပြန်ပြီးတော့ကျွန်တော် follow up လုပ်ဖို့လိုလာပါတော့။ဒီကတိကဝတ်တွေကိုဘယ်သူပဲအစနဲ့ပြီးဖောက်ပြခဲ့လဲ၊ဘယ်သူပဲပြပြခဲ့လဲ။နိုင်ငံတော်ချင်းပုံပြီးတော့အောက်ချသွားအောင်အောက်ထိုးသွားအောင်ဘယ်ဖွဲ့ပဲစလုပ်လဲဆိုတာအားလုံးကကျွန်တော်လိုက်ပြီးတော့လေ့လာဆောင်ကြည့်ဖို့လိုပါတယ်လို့ပြောကြတာ။
ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရဲ့ဒီခီးစဉ်မှာတမတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံကျင်တယ်လို့ဒေါအောင်ဆန်းစုကြည်အပြင်နိုင်ငံရေးပါတီခေါင်းဆောင်တွေပြည်သူတွေနဲ့လည်းတွေ့ဆုံကျင်တယ်လို့ကောင်စီဥက္ကဋ္ဌကပြောခဲ့ပါတယ်။အစိုးရနဲ့နိုင်ငံရေးဆွေးနွေးပွဲတွေအပြီးငြိမ်းချမ်းရေးရရှိလာမှနိုင်ငံရေးပါတီထူထောင်ဖို့ထပ်မံစဉ်းစားမှာဖြစ်တယ်လို့လည်းမီဒီယာတွေရဲ့မေးမြန်းချက်ကိုပြန်လည်ဖြေကြားခဲ့ပါတယ်။ရှမ်းပြည်နယ်ရင်းမှာမူရစေဝါစိုက်ပျိုးရောင်းဝယ်မှုတွေပေါ်များနေတာကြောင့်ကောင်စီအနေနဲ့စစ်တပ်နဲ့ရောအစိုးရနဲ့ပါပူးပေါင်းပြီးမူရစေဝါတိုက်ဖျက်ရေးဆောင်ရွက်လိုတယ်လို့လည်းပြောကြားခဲ့ပါတယ်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်စရာအချက်တွေရှိပြီးဒီကိစ္စမှန်တဲ့ညဉ့်ညံ့ရေးဖော်ဆောင်မယ်ဆိုရင်တော့အဖွဲ့စည်းပေါင်းစုံကလက်ခံတဲ့အခြေခံဥပဒေဖြစ်ဖို့လိုအပ်တယ်လို့လည်းဆိုပါတယ်ရှင်။